CNN တွင်တောင်ဟာရဲ့နိုင်ငံကရေးရာကြီးတဲ့တွင်တော့ Clarissa Ward နဲ့ရုပ်သံတွင်အဖွဲ့ဒီကနေ့မြန်မာနိုင်ငံမှာရောက်နေချိန်မှာပဲဆက်ရနာသိမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဆက်ရှိခဲ့ပါတယ်။ Clarissa Ward နဲ့အဖွဲ့ကိုရန်ကုန်မြို့ရန်ကင်းမြို့နယ်ဘက်မှာနေထိုင်တဲ့စစ်ကောင်စီကိုထောက်ခံသူအဆိုတော်အမျိုးသမီးတူရဲ့အိမ်စစ်တပ်လူမျိုးရေးအင်အားအများပြားပါရင်တန်းနဲ့လိုက်ပို့ချိန်တွင်ပဝန်းကျင်မှာနေထိုင်တဲ့ဒေသခံတွေကတံပုံးဒီကန့်ကွက်ခဲ့ကြတယ်လို့အဲဒီနောက်မှနေထိုင်သူဒေသခံတူကအပြောအေးကိုပြောပါတယ်။သူတို့ဖွဲ့စည်းလာတဲ့လက်နက်ကန်စစ်သားအများပြားပါရင်တန်းဖြတ်သွားတဲ့အချိန်တံပုံးတီးကြတာကိုကြားရတဲ့အကြောင်း Clarissa Ward ကလူမှုကွန်ရက်မီဒီယာမှာရေးခဲ့ပါတယ် CNN သတင်းအဖွဲ့ဟာနှစ်ရက်ကြာခီးစဉ်နဲ့မြန်မာနိုင်ငံမှာရောက်နေတာဖြစ်ပြီးဒီခီးစဉ်အတွင်းမြန်မာနိုင်ငံအခြေအနေရေးရက်ကိုအပြည့်အဝသိရှိတင်ပြနိုင်မလားဆိုတာမေးဖို့ Reuters သတင်းဌာနက CNN ကိုဆက်သွယ်ခဲ့ပြီးနဲ့အကြောင်းပြန်ကြားချက်မရသေးပါဘူးစနတ်တပ်တွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာတွေဇက်တိုက်လုပ်နေတဲ့ကြားကပဲဒီကနေ့မှလည်းရန်ကုန်မြို့နေရာအနှံ့အပြားမှာဆန္ဒပြခဲ့ကြပါတယ်ရန်ကုန်မှာပစ်ခတ်တံတွေကြားရတယ်လို့မျိုးကန်တွေက VOA ကိုပြောပေမဲ့ဒီကနေ့အထူးခက်ရှိတဲ့သတင်းတွေတော့မရပါဘူးမန္တလေးမုံရွာမိတ်ဒီလာစတဲ့တခြားမြို့ကြီးတွေအပြင်တချို့ဒေသတွေမှာဆိုကြီးရွာလိုက်ရွာရင်းမှာတပိတ်မောက်ဆန္ဒပြကြတာတွေရှိပါတယ်စစ်တပ်ကအနာသိယူခဲ့တဲ့ဖေဖော်ဝါရီလတရနေ့ကနေမလ30ရက်နေ့အထိဆိုရင်စစ်တပ်နဲ့ရဲကပြစ်ခတ်ပြုခွဲတာကြောင့်တေဆုံးသူအယောက်910ကျော်ရှိပြီဖြစ်တယ်လို့အဖမ်းခံထားရသူလည်း3000ကျော်ရှိပါတယ်တေဆုံးသူတွေထဲမှာအသက်9နှစ်အရွယ်ကလေးငယ်နဲ့အမျိုးသမီးတွေလည်းပါဝင်ပြီးတခြားတေဆုံးသူအများစုကလူငယ်တွေဖြစ်ကြပါတယ်